ထပ်ဆက်ဂျပန်ဒေါ်လာရေးမှာမြန်မာတက်မတော်ကနေပထမဆုံးဒေါ်လာခဲ့တဲ့ဗမူကြီးဘာထူးရဲ့နှစ်တရာပြည့်အခမ်းအနားကိုသူကြဆုံးခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်မှာကျင်းပနေပြီးတော့သူ့ရဲ့ဇာတိမြေတနင်္လာရီတိုင်းဒေသကြီးလောင်းလုံမြို့နယ်မှာလည်းမနက်ဖြန်မှာကျင်းပမှာဖြစ်ပါတယ်။ရွာငံမှာတော့ဒီနေ့ကြောက်တိုင်စိုက်ထူပွဲကျင်းပခဲ့သလိုမနက်ဖြန်မှာတော့ကျေးရုပ်ဖွင့်ပွဲနဲ့ရင်းမြင်ဖွင့်ပွဲအခမ်းအနားကျင်းပဖို့ရှိပါတယ်။အခမ်းအနားကိုနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကတော်ဝင်လာပေးပို့ထားပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားတာနားဆင်ပါရှင်
။ဟုတ်ကဲ့မြန်မာပြည်ရဲ့လွတ်လပ်ရေးသမိုင်းမှာထင်ရှားခဲ့တဲ့ဗိုလ်မှူးကြီးဘတ်ထူးရဲ့ရာပြည့်ပွဲအခမ်းအနားကိုသူကြဆုံးခဲ့ရာရှမ်းပြည်နယ်မြောက်ပိုင်းရွာငံမြို့နယ်မှာဒီလ10ရက်နေ့ကနေစတင်ပြီး3ရက်တိုင်ကျင်းပနေတာဖြစ်ပါတယ်။ဗိုလ်မှူးကြီးဘတ်ထူးနှစ်တရာပြည့်အခမ်းအနားကျင်းပနေတဲ့အခြေအနေကိုပွဲတော်ကျင်းပရေးကော်မတီဒုဥက္ကဋ္ဌဒေါက်တာတန်းမင်းထွတ်ကအခုလိုပြောပါတယ်
။ဒီနေ့စတင်ရမည့်မနက်ပိုင်းမှာရွာငံမြို့နယ်အဲတဲလူဆိုတဲ့ရွာမှာသူ့အယိုးအိုးရှိပါတယ်။အဲသူ့အယိုးအိုးကအရင်တုန်းကသစ်သားတိုင်လေးနဲ့စိုက်ထားခဲ့တာ။ဖက်စစ်တော်လိုင်းမှာကြာတော့တယ်ပြည်ကောင်းတယောက်ကသစ်သားတိုင်လေးနဲ့မတင်တဲ့အခါကျွန်တော်တို့ကအဲသစ်သားတိုင်လေးကိုကျွန်တော်တို့ဟို15ပြည်အမြင့်ရှိတဲ့ကြောက်တိုင်တစ်ခုကျွန်တော်တို့တင်လိုက်ပါတယ်။တဲပြီးတော့ဒါဒီနေ့မနက်မှာဖွင့်ပွဲလုပ်ပါတယ်။တပ်ပမနဲ့ဆယ်နာရီမှာရွာငံမှာဘာထူးကြေးယုံနဲ့ဘာထူးရင်ပြေလို့ပြီးတော့ဖွင့်ပွဲခံတာကျွန်တော်လုပ်ဖို့ရွေးထားပါတယ်အဲ့ဒီခန္ဓာကိုနိုင်ငံတော်သမ္မတကြီးဦးထင်ကျော်နောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တို့ကနေပြီးတော့တာဝန်တော်ပေးပို့ထားပါတယ်နောက်ဘောက်ကဦးထင်ကနေပြီးတော့ဒီဗီဒီယိုဖိုင်နဲ့ကျွန်တော်တို့ speech တခုကျွန်တော်ရှိကိုပို့ထားပါတယ်ဗ
ျဒီလ10ရက်နဲ့17ရက်နေ့မှာဗိုလ်မှူးကြီးဘတ်ထူးအမတ်တရစာပေဟောပြောပွဲတွေစီစဉ်ထားကြောင်းနဲ့ရာပြည့်မဂ္ဂဇင်းနဲ့ဖြန့်ချိနေကြောင်းပြောပါတယ်ဗိုလ်မှူးကြီးဘတ်ထူးရာပြည့်ပွဲအခမ်းအနားကျင်းပရတာနဲ့ပတ်သက်ပြီးသူကအခုလိုဆက်ပြောပါတယ
်အဓိကဘဝီပါသူကမြန်မာသမိုင်းမှာတော်တော်လေးမြေပြောက်ခံထားတဲ့ပုံကိုကြီးဖြစ်နေတယ်။သူ့သမိုင်းနဲ့ပတ်သက်တဲ့အတုံးရစီကတော်တော်လေးလည်းမှားလည်းမှားနေတယ်။အမှားတဲ့အခါကျတော့ကျွန်တော်အနေနဲ့ပြန်ပြီးတော့အမှန်လည်းပြန်ပြင်နေတယ်။နောက်ပြီးတော့လူတွေသူ့ကိုမြေပြောက်အောင်လုပ်တာပေါ့နော်။ဟိုရှိစိတ်အန္တရာယ်ကဆက်ဆက်ကသူ့ကိုမြေပြောက်လုပ်ခွင့်မဲ့ကျွန်တော်သမိုင်းဆိုတာဖျောက်လို့မရဘူး။ကျွန်တော်ပြန်ပြီးတော့ဟိုစီတူရဲ့ရင်ထဲမှာသူရှိနေတယ်ဆိုတော့ကျွန်တော်ပြင်ချင်တယ်အဲ့အတွက်လည်းကျွန်တော်ဒီရာပြည့်ပွဲကိုကျင်းပတာဖြစ်ပါတယ်။တမိုင်းရင်မှန်လေးပြန်ပေါ်ချင်လို့လည်းကျင်းပတာဖြစ်ပါတယ်
။ဗိုလ်မှူးကြီးပတ်ထူးနဲ့ပတ်သက်ပြီးသူကြဆုံးခဲ့တဲ့နေရာဟာရွာငံမြို့နယ်တဲလူကြီးရွာဖြစ်ကြောင်းမွေးဖွားရာဇာတိဟာလောင်းလုံမြို့နယ်လေးတွန်းခံရွာဖြစ်ကြောင်းနဲ့ဥပဒွန်းဒေါ်စိန်မြရင်တို့က1916ခုနှစ်ဇူလိုင်လ12ရက်နေ့မှာမွေးဖွားခဲ့တာဖြစ်ကြောင်းအချို့စာအုပ်စာတမ်းတွေမှာအချက်အလက်အမှားယွင်းတွေရှိနေကြောင်းလည်းထောက်ပြပါတယ်။တနင်္လာရီတိုင်းဒေသကြီးလောင်းလုံမြို့မှာလဲဒီလ10ရက်နေ့မှာရာပြည့်ပွဲအခမ်းအနားကျင်းပဖို့စီစဉ်ထားကြောင်းတဝဲတိုင်းသားများပါတီဥက္ကဋ္ဌဦးအေးမင်းကပြောပါတယ်
။မနေ့ဖက်ကျတော့ကမြုံကင်းကြီးစိတ်ကျုံးမှာအမှုကြီးကျုံးမှာလေအော်ဝင်းနေပွဲဟောဘုံမှုကြီးပါတို့ကနော်ကောင်းရောက်သူကတိလက်ပါရောက်တော့စိတ်ကျုံးမှာပါနော်အဲ့ဒါကြီးပြီးတော့စံကပါတိယကိုကျွန်တော်ချွတ်ကျင်းနေကြမြတ်ပြီးမှရခါကြောင့်ဘုံမှုကြီးပါသူရဲ့ဒီခုမှကျွန်တော်သွားပြီးတော့လက်ကြည့်ကြမယ်အဲ့ဒီပတ်ချင်းနဲ့ခြားကြမယ်ပေါ့
ရှားပြပွဲအမှတ်ကျအဖြစ်ဒီနှစ်အတွင်းမှာမဂဇင်းထုတ်ဝေဖို့နဲ့လေးသွန်းခံရွာမှာရုပ်ထုသွန်းလုပ်ထားရှိဖို့စီစဉ်ထားကြောင်းလည်းပြောပါတယ်။လောင်းလုံမြို့မှာဗိုလ်မှူးကြီးပတ်ထူးအထိမ်းအမှတ်အခမ်းအနားကိုပြည်သူတွေက2014ခုနှစ်ကစတင်ကျင်းပခဲ့ပြီးဒီနှစ်မှာတော့ရှားပြပွဲအဖြစ်ပြည်သူတွေနဲ့တိုင်းဒေသကြီးအစိုးရပူးပေါင်းကျင်းပမှာဖြစ်ပါတယ်။မြောက်ပိုင်းတိုင်းတိုင်းမှုဗိုလ်မှူးကြီးပတ်ထူးဟာအချိန်နှင့်အရရကြောင့်တတိုင်းပြည်လုံးဖက်စစ်တော်လိုင်းမစတင်ပြီးမလာရှိရဲ့နေ့ကလေးကစတင်ခဲ့တာဖြစ်ပြီးဇွန်လ2ရက်နေ့မှာငှက်ဖြားယောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပါတဲ့။ကြာဆုံးပြီးတဲ့နောက်မှာဗိုလ်မှူးအဆင့်ကနေဗိုလ်မှူးကြီးအဆင့်ကိုတဆင့်ကျော်တိုးမြင့်ခဲ့သလိုရှမ်းပြည်နယ်ရဲစောင့်မြို့အနီးမှာပတ်ထူးတပ်မြို့ကိုလည်းအမှတ်တရတည်ထောင်ခဲ့ပါတဲ့။